ဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်တကုံမြို့နယ်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်သေဆုံးခဲ့တယ်လို့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
နေနေဆက်လိုက်မယ်ဆက်လိုက်မယ
်
ဆက်လိုက်ပဲဆက်လိုက်ပဲ
ဆက်လိုက်
တကုံမြို့သိမြောက်ပိုင်းမြို့နယ်35ရက်ကွက်ပင်လုံခွေအနီးဘုံမင်းအောင်လမ်းထိန်သားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတဦးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ
်တံမုံးတွေတောင်းလျှောက်ပြင်းတယ်ကျွန်တော်ဖြစ်ပြီးချင်းတွေဆုတ်သွားတယ်ဆုတ်သွားတဲ့အချိန်မှာကျွန်တော်နည်းနည်းဖြားကြည့်လိုက်တဲ့အချိန်မှာချိန်ထားတယ်ချိန်ထားတော့ရာဘာကြီးနေတင်လာဒါမဲ့တကယ်ပြစ်လိုက်တော့ပထမတစ်ချက်ချော်သွားတယ်နောက်တစ်ချက်ကျတော့ပေါက်လို့ပြီးတော့အဲ့မှန်ကျွန်တော်ရှေ့တက်ရတယောက်ပဲသူကျသွားတာခေါင်းပဲတက်ပြတယ်ငါထင်မှတ်ကုန်ဝင်သွားတယ်အဲ့ကျွန်တော်တို့ကလမ်းမေးကိုဆင်းပြေးပြီးတော့အဲ့နောက်နေပဲပြုတ်တက်ကျပြီးတော့မှအဲ့နောက်ဆုံးကျမှပြန်ဆွဲကြတာပြန်ဆွဲတဲ့အချိန်ကြီးကိုဒီဟွာလူဟွာတက်ချိန်ကြီးပိုင်းလာတယ်လာပြီးတော့ကောက်တဲ့အထိကိုသူလမ်းထဲကိုတောက်လျှောက်ဝင်ပြီးတော့ကျစ်တာလေ
ဘလို့ပုံလေးကိုစီးနေတော့လေဆိုအခုကသူတို့ရက်ွက်လမ်းလေးကိုမသိဖို့လမ်းမထက်ဆန္ဒမပြဖို့ဆိုပြီးတော့ပဲသူတို့ပြောတာပဲဒါပေမဲ့လမ်းမထက်ဆန္ဒမပြလေလမ်းကြိုက်ထဲမှာပြလေကျွန်တော်တို့ပြစ်နေတာပဲဟိုထိုင်းမကင်နဲ့ပြစ်တာပဲပိုစာကင်နဲ့ပြစ်တာပဲဘလို့ပဲဖြစ်ဖြစ်လမ်းမရှိတယ်ဆိုပြီးတော့ကျွန်တော်တို့လှုပ်ချင်လို့လှုပ်နေတာ
ဖြစ်စဉ်မှာကိုယ်တိုင်ကြုံတွေ့ခဲ့ရသူတူကဖြစ်စဉ်နဲ့ပတ်သက်ပြီးပြောပြလာတာပါတိတ်ဆုံးသွားသူကတော့49ရက်ကွက်နေအသက်25နှစ်အရွယ်ရှိတဲ့ကိုချင်းမင်းသူဖြစ်ပြီးတော့အိမ်နောက်ရှိအမျိုးသားတဦးဖြစ်ပြီးဇနီးနဲ့၃နှစ်အရွယ်ကလေးငယ်တဦးကြံရှိခဲ့ပါတယ်ပထမအတန်ဘုံစပြီးတော့ပြစ်သွင်းတဲ့အချိန်မှာဆန္ဒပြသူတွေကနောက်ကိုပြန်ဆုတ်နေတဲ့အချိန်တနက်ထောင်ပြီးပြစ်ဖောက်လိုက်တာဖြစ်ပြီးတနက်နှစ်ချက်ဖောက်တာမှာတော့တစ်ချက်ကဒိုင်းကာနေတဲ့သူကိုထိမှန်သွားခဲ့တာဖြစ်ပါတယ်သူအပါဝင်နောက်ထပ်ကြီးထိသူတဦးနဲ့ထိခိုက်ဒဏ်ရာရသူတချို့လည်းရှိတယ်လို့အခင်းဖြစ်ရမှာကူညီပေးနေတဲ့လူမှုကွန်ရက်ရဲ့အဖွဲ့ဝင်တယောက်ကပြောပြပါတယ်
။ဟိုကတောက်တီပါတယ်ဒီကတော့အားလုံးတီတာချင်းမိတ်ဆွေဆိုတော့၆ပါတော့။တော့တယောက်ကကြတော့အဲတိတ်ကိုခိုင်ဆိုတဲ့တယောက်၅နှစ်၄၂နှစ်ကျော်ကခင်ဗျာ။သူကအဲ့တော့အခုကသူကဒီပေါက်တီပေါက်တီတာဒီကစီးပုံလို့နားလည်မကြတော့ဆိုတော့ပေါက်ကအော်ပရေရှင်းလုပ်ပြီးပါခင်ဗျာ။ပြီးတော့သူကလက်လက်ကျိုးပါတယ်။လက်ကျိုးတဲ့ကိစ္စကိုတော့ဗတ်ပြန်မှာအော်ပရေရှင်းလုပ်တော့ပြောတယ်စီးပါတယ်။ဒီကဟိုတေချာတော့စီးပုံမဟုတ်ဘူးခင်ဗျာ။ဆိုတော့အဲလုံးစားကဒီလက်ချက်ပေါ်တော့လက်ဘောပေါက်ဝင်ထိတာမျိုးလေဒီကတော့ပေါက်တီတာကိုသိကြတယ်ခင်ဗျာ။အဲ့တော့သူတို့ပဲနားလည်မှုလွဲပြီးတော့ဗိုက်ဒီဗိုက်လည်းပြောကြတယ်ဒါပေမဲ့ဒီအကြောင်းပြောလို့ဆိုရှင်အခုပဲတော်ဒီဟိုသုံးရတဲ့ညီလေးရဲ့ဒီပေါ်တော့တော့သူချသုံးရနေရနားမှာအခုညီလေးတယောက်ကနေတော့သူကောက်ထားတယ်ဆိုရင်ကြီးစားသုံးကြရတယ်ခင်ဗျာကြီးစားဆက်တယ်ကြီးနဲ့လုံထားဆိုတာကြီးဆက်လို့ပြောရပါဘောတယ်မလားကြီးစားသုံးတော့လို့တွေ့တယ်ပေါ့ဆိုတော့ဟိုအထီွားတဲ့နေအောင်လုံးကဒီဘုံမရောက်မှထိတဲ့နေအောင်လုံးကသူကတန်များကိုဖောက်ဝင်တာဗျာဆိုတော့အဲ့ဒါတော့ကျွန်တော်ကဒါကိုကြီးဆက်လို့အဲ့ကြီးဆက်တယ်လို့ယူဆရပါဘူးနော်
နောက်ထပ်ထိခိုက်မှုအနေနဲ့35ရက်ကွက်တွင်ကမန္တလေးလမ်းနဲ့စကိုင်းလမ်းမှာဝင်းပိုက်ကိုထိခိုက်သူနောက်နေရွက်ကိုထိခိုက်သူပေါင်းနောက်ထပ်နှစ်ယောက်ရှိနေပြီးသူတို့ရဲ့အခြေအနေကတော့စိုးရိမ်စရာမရှိပါဘူးလို့သိရပါတယ်ဒီကနေ့မှလည်းနေမျိုးတွေမှာတပိတ်ဖြိုခွဲမှုကြောင့်အသက်ဆုံးခဲ့ရသူတွေရှိနေပါတယ်လက်ရှိဖေဖော်ဝါရီလ1ရက်နေ့ကနေစလို့စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးခရဲကအာဏာရှင်ကိုစန့်ကျင်နေကြတဲ့ပြည်သူတွေရဲ့တပိတ်ဖြိုခွဲမှုဖြစ်စဉ်တွေအပါအဝင်ဖမ်းဆီးခံရပြီးတဲ့နောက်တည်ဆုံးသူတွေပါအပါဆိုရင်တော့ဒီကနေ့အထိတည်ဆုံးသူပေါင်းကအယောက်80ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင်
။မြောက်ကုမာဆန္ဒပြတဲ့သူတဦးတည်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့မဆုမုံပြောပြသွားတာဖြစ်ပါတယ်။